မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအတွက်စိုးရိမ်မှုတွေကြောင့်အလို့သမားတွေစီလုံးမဲ့အစည်းအဝေးကိုယာယီရဆိုင်လိုက်တဲ့အကြောင်းမြန်မာအစိုးရကကြေညာလိုက်ပါတယ်။မလေးရှားရောက်မြန်မာအလို့သမားတွေရဲ့လုံခြုံရေးအခြေအနေကိုစိုးရိမ်တဲ့အတွက်ကြောင့်ဒီလိုကြေညာချက်ထုတ်ပြန်ရတဲ့အကြောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာပြည်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်ဦးဆောင်ပြီးမကြသေးခင်ကကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပြီးတဲ့နောက်အလို့သမားတွေဆေလွတ်တဲ့အစီအစဉ်ကိုယာယီရပ်ဆိုင်းလိုက်တာပါအထူးသဖြင့်မြန်မာနိုင်ငံသားတွေမလေးရှားနိုင်ငံမှာလုံခြုံမှုအခြေအနေပေါ်မှာစိုးရိမ်မှုကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အလို့သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ်
ဘုန်းနေပြောရင်ဟိုမလေးရှားမှာဖြစ်နေတဲ့အခြေအနေပေါ်မှာမူတည်လိုက်တာပေါ့နော်ဟုတ်တယ်မလားမလေးရှားမှာလည်းဒီလိုကျွန်တော်တို့နိုင်ငံပေါ်မှာဒီလိုဟိုပြောနေတယ်တချို့က government တောင်ပါလာတယ်ဆိုတဲ့သဘောပြတဲ့ကကျွန်တော်တို့ကတော့ဒီအချိန်ကဒီလိုသွားနေလို့သမားတွေကလက်ရှိအချိန်ကတော့မတင့်တော်ဘူးလို့မတင့်တော်သေးဘူးလို့ထင်တာပေါ့နော်မတင့်တော်သေးလို့ထင်နေတဲ့ကျွန်တော်တို့ကဒါကိုခဏရက်ဆိုင်လိုက်တာပေါ့နော်ကျွန်တော်ခိတ္တလို့လည်းသုံးထားလိုက်ပါတယ်လို့လေ
လူသစ်တွေကသာယာယီရက်ဆိုင်ထားပေမဲ့စေလွတ်ဖို့အတွက်ခွင့်ပြုစာနဲ့စီးစာကြပြီးသားအလို့သမားတွေကိုတော့မလေးရှားနိုင်ငံကိုပို့ဆောင်နေသေးဖြစ်ပြီးဒီအလို့သမားတွေနဲ့ပတ်သက်လို့အလို့သမားတွေကိုစေလွတ်နေတဲ့အေဂျင်စီတွေနဲ့မလေးရှားနိုင်ငံဘက်ကအလို့ရှင်တွေဘက်ကနေတာဝန်ခံပေးဖို့ကိုတော့ပြောဆိုထားတယ်လို့ဆိုပါတယ်
။စင်နန်းတင်တင်အခုနလိုဗီဇာနေပိုင်းတင်နေဆိုတော့သူတို့ကလည်းခွင့်ပြုရပြီးကြတော့အနည်းဆုံးဟိုနှစ်ပတ်ကနေတစ်လအတွင်းကြာတတ်တာကိုကျွန်တော်အခုမှလုပ်ပြီးမယ်လေသူတို့ဟိုအားလုံးက ready ဖြစ်နေတဲ့ကလေးတွေရောအေဂျင်စီတွေနဲ့ရှိတာပေါ့နော်ဟိုဘက်ကအလုပ်ရှင်ကိုအချိန်ယူမိတော့လည်းဟိုတောင်းယူပါတယ်ကောင်းတယ်ပေါ့နော်ဆိုတော့အဲ့ဒါဆိုရင်လည်းတွားကြပါဒါမဲ့ဒီကလေးတွေတော့တန်တန်နဲ့မျက်နှာဆက်တွေ့နိုင်ပြီးတော့လုပ်ပါဆိုတဲ့ဟာလေးနဲ့ကျွန်တော်တို့သူတို့မှာပါတယ
်မလေးရှားနိုင်ငံကိုမြန်မာနိုင်ငံကနေတလမှာအလုပ်သမားဆီလွတ်မှုတွေက2500ကနေလူ3000လောက်ရှိနေပြီးလက်ရှိမှာလည်းမလေးရှားနိုင်ငံမှာတရားမဝင်ရောတရားဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသိန်းနဲ့ချီပြီးရှိနေတာပါမလေးရှားနိုင်ငံရောက်မြန်မာတွေကတော့မလေးရှားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်လို့မတည်ငြိမ်မှုတွေဖြစ်ပြီးမှစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းမလေးရှားရောက်မြန်မာတွေကဆိုပါတယ
်ဖြစ်လာနိုင်ရေပိုများတယ်ပေါ့နော်ဒါကတော့ကျွန်တော်တို့ခံမှန်းကြည့်တာပေါ့နော်မဖြစ်လာရင်တော့ပိုကောင်းတာပေါ့ဗျာဒါပေမဲ့ဟိုဖြစ်လာတယ်မဖြစ်လာတယ်ဆိုတော့အချိန်လေးပေါ့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်သူတို့ကတော့ဟိုဖြစ်အောင်တော့တွန်းအားပေးတာတော့မဟုတ်ဘူးပေါ့နော်ဟိုသူတို့ကပါဝင်ပတ်သက်လာတဲ့ခါကျတော့ဒီဘက်ကိုပို့ပြီးတော့ဖြစ်လာနိုင်တယ်ပေါ့ဒါအကြောင်းတစုံတစ်ခုကြောင့်ဒါအပြင်သွားပါအဲ့မဲ့ဟာမျိုးတွေမှာသတိဝိရိယနဲ့သွားဖို့လိုကြောင်းကြီးညာထားတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့အားလုံးကကြီးလန့်စားသားပုံစံမျိုးဖြစ်နေမှာပေါ့နော်ဆိုတော့စိုးရင်ကြောက်ကြမှုကတော့အနည်းငယ်နဲ့များတော့ရှိကြတာပေါ့ခင်ဗျာ
အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကနေမလေးရှားကိုတရားဝင်ဆေလွတ်တဲ့အလုသမားပေါင်း2,000ကျော်ရှိပြီးတခြားနိလန်းနေနဲ့မလေးရှားနိုင်ငံကိုရောက်သွားသူအားလုံးပေါင်းရင်တော့မြန်မာအလုသမား9,000ထက်မနည်းရှိနေတယ်ဆိုပြီးအလုသမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ
်ဟိုတုန်းကလည်းကျွန်တော်တို့အထောက်အထားဆိုပြီးတော့မှ 6P program ဆိုပြီးလုပ်ပြီးတော့တသိန်းနောက်ကျော်ကျော်လေးရှိတာပါနော်ဒါကဒီကနေ့တရားဝင်ကုနာလိုလည်းပတ်ဗီဇာနဲ့သွားပြီးအလုကျဝင်ဘူးလုတ်တဲ့ဟာတွေလည်းရှိတာပေါ့နော်။နိုင်နေဆက်ကနေကူးပြီးတော့ဝင်သွားတဲ့လူလည်းရှိနေကြတာပေါ့နော်မလေးရှားတော့။ကျွန်တော်ခံမမိတာတော့9သိန်းလောက်တော့ရှိမှာဗျ9သိန်းလောက်လေ
။မလေးရှားနိုင်ငံဟာမြန်မာပြည်ကနေထွက်ပြေးခေါ်လွန်လာသူတွေကိုလက်ခံထားပြီးတချို့တွေကတော့ UN အစီအစဉ်နဲ့တတိယနိုင်ငံကိုဒုက္ခသည်တွေအဖြစ်သွားကြသူတွေလည်းရှိကြပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့ရခိုင်နဲ့ဘင်္ဂလားနယ်ဆက်ကလှေစီးပြေးဒုက္ခသည်တွေကိုလည်းမလေးရှားကခေါ်လွန်ခဲ့ပေးထားတာတွေလည်းရှိပါတယ်။လက်ရှိမှာတော့မလေးရှားရဲ့အခြေအနေကိုကြည့်ပြီးဒီဇင်ဘာလ6ရက်နေ့ကနေစတင်ကဒီကာလအတွင်းမှာတော့အလုသမားဆေးလွတ်မှုတွေယာယီရပ်ဆိုင်းလိုက်တာဖြစ်ပြီးအခြေအနေတွေတည်ငြိမ်သွားရင်တော့ပြန်ပြီးအလုသမားတွေဆေးလွတ်ဖွယ်ရှိတယ်လို့လည်းအလုသမားညွှန်ကြားမှုဦးစီးဌာနကပြောဆိုသွားပါတယ်ရှင်။